ထိုင်းနိုင်ငံမှာအလုပ်လက်မဲ့ဖြစ်ပြီးနေရပြန်လို့မရကြသေးတဲ့မြန်မာလူသမားတောင်ကနန်းလောက်ထိုင်းတောင်ပိုင်းမှာအခက်အခဲတွေတွေ့ကြုံနေရတဲ့သတင်းကိုပြောပြပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းလူစုလူဝေးတွေနဲ့အလုပ်လုပ်ခွင့်မရတဲ့အခြေအနေတွေ၊စိတ်ယုံတွေကုန်ကျစ်တဲ့အခြေအနေတွေ၊ကုန်ကြောတင်ပေါ်မဲ့ဈေးကွက်ပြတ်တဲ့အခြေအနေတွေကြောင့်အလုပ်ရုံစိတ်ယုံတွေရပ်နားရပြီးအလုပ်လက်မဲ့ဖြစ်နေရတဲ့မြန်မာနိုင်ငံကအလုပ်သမားတွေနေရပြန်နိုင်ဖို့အတွက်လွန်ခဲ့တဲ့နှစ်လလောက်ကစပြီးစီစဉ်နေကြပါတယ်။ဒါပေမဲ့လည်းမြန်မာဘက်ချမ်းမှာသူတို့ကိုတီးတန့်ထားမဲ့စောင့်ကြည့်နေရတဲ့အစဉ်သင့်မဖြစ်သေးတာနဲ့အခုနောက်ဆုံးထိုင်းဆိုရဘက်ကခီးသွားလာခွင့်ကန့်သက်တဲ့အရေးပေါ်အမိန့်နေကြောင်းနေရမပြန်နိုင်ကြတဲ့မြန်မာတွေဟာထိုင်းမှာတောင်းကနန်းနဲ့ချီပြီးရှိနေပါတယ်။ထိုင်းတောင်ပိုင်းမှာတော့တောင်းကနန်းရှိတဲ့မြန်မာတွေဒုက္ခရောက်နေကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပြပါရစေ
။ကျွန်တော်တို့အလုသမားမြင်ကြရမှုလေးဒီထုတ်ပြန်တဲ့သူထုတ်ထားတယ်။အခြေဖြစ်နိုင်တဲ့စိုးရင်စရာရှိတယ်။ရောဂါကူးစက်ဖို့အတွက် grace များတဲ့ခရိုင်၁၀ခုသူကထုတ်ပြန်ထားတယ်။အဲ့ခရိုင်၁၀ခုကနံပါတ်၁ကကျွန်တော်တို့သမှုပရကံပြ။ဖန်ကားလည်းပါတယ်။အဲ့ဒီအားလုံးပေါင်း၁၀ခရိုင်ပေါ့နော်။ကျွန်တော်တို့ဖန်ကားမှာဆိုလို့ရှိရင်6,996ဦးဒါဆက်ရွေးမွေးမြူရေးပေါ့နော်ဒီလုပ်ငန်းအစားအသောက်ရောင်းတဲ့လုပ်ငန်းနဲ့ဟိုထုတ်ကုန်ပေါ့လေဒီပါကင်တွေပါလေထုတ်တယ်ဟာထုတ်ကုန်ဖြန့်သွင်းအဲ့လိုလုပ်ငန်းတွေမှာဆက်ဆက်ပြီးတော့လုတ်ကင်နေတဲ့လုပ်သမားတွေပေါ့ကျန်ခဲ့တဲ့တပတ်ကကျွန်တော်တို့ဒီဟာဒီမှာရှိတဲ့စော်ဝါဒီခံပေါ်အလုပ်သမားကိုရေးဆောင်တဲ့ကျွန်တော်တို့ပြီးဝေးတဲ့အခါမှာတော့အဲ့ဒီကပြောတာကဒီဆန်ကားခိုင်း1000ကျော်ဒီလူမှုပလွန်ရေးပကံဆန်ကုန်ရှင်းတာပါတင်ထားတာရှိတယ်ဒါကတော့ kind of မပြောတာပေါ့လေအဲ့မှာကဒုက္ခရောက်ဆုံးကတော့ဒီဆော့လိုရေးဆိုက်တီပေါ့နော်အဝေးခါကျရင်တော့ဟိုတယ်လုံးဒါတော့ဒုက္ခရောက်ဆုံးပဲလို့ဒီလိုပြောတယ်လို့
အခုဆိုရင်ဟွာရင်ဆိုတဲ့နေရာမှာတော့အလုသမားတွေဟာစားတောက်စီရပါအခက်ခဲရှိတာမို့နီးစက်ရအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတွားရောက်ပြီးတော့အကူအညီပေးကြရပါတယ်။ထိုင်းတောင်ပိုင်းကနေရာအတော်များများမှာဒီလိုပြဿနာတွေကိုကြုံနေရတာကြောင့်နေရာပြောင်းရင်တဲ့သူတွေများလာပြီးနေဆက်တွေပြန်မဖွင့်သေးတာကြောင့်လည်းအခက်အခဲတွေဖြစ်နေရတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။အလုသမားတွေလုံးပြုတ်သွားပါလို့ဆိုပြီးတော့အမှနေရာတို့ခရောင်းနေပါဘာဒီမှာ700ပေါ့လေအဲ့ဒီဝိုင်းတနေရာလည်းမဟုတ်ဘူးတနေ့နေရာမှာလည်းဖြစ်တာပဲလေတနေ့နေရာဆိုမှာပေါ့တူရီဇင်နဲ့ပတ်သက်နေရာဆိုပို့ပြီးတော့အဖြစ်တာများတယ်ဟာကျွန်တော်တို့ဒီမှာတော့အဲ့လိုမျိုးနန်းပြီးအကြောင်းကြားပြီးတော့ပြဿနာတက်တဲ့ဟာတွေကိုလေနန်းနန်းပြီးတော့အခုကြီးတောင်းတာတွေရှိရဥမာပေါ်ဆမိုးကျွန်းမှာလည်းအဲ့ဒီပညာဆိုင်တွေအဲ့ဒီမှာဒီကစီအဲ့ဒီပကံပညာဆိုင်ကလို့ကျွန်မတို့အဲ့လိုပြဿနာတက်တယ်မရှိတဲ့ခါကြတော့ကနာစားရတာစားရအဲ့ဒီအခက်အခဲဖြစ်တာပဲတက်တော့ဥမာဒါစားရဟိုကံမတိုင်ခင်နဲ့စားပြီးတော့ဒုက္ခရောက်နေတာကြတော့ပါလေဒီအဓိကနေစည်းအိမ်မှာအဲ့ဒီဝိုင်းလို့ဒီကော်စမူရို့ဖုတ်ကတော့ငါတို့ကနေစည်းကမခံနိုင်ဘူးဈေးရန်ကြည့်ရတယ်ပြန်နေတယ်ဆိုရင်ဟာဒီမှာပြန်လို့ရိတ်သားပဲအဲ့ဒါမှဖြစ
်မြန်မာလူသမားတွေမလလောက်ကစပြီးအလုတ်ကန်အစင်မပြေနေစရာမရှိလို့နေရပြန်ကျင်ကြပြီမဲ့လေမြန်မာဘက်ကတလကြာယာယီနေဆက်တရားတွေကိုပိတ်လိုက်ပါတယ်နောက်ပိုင်းမှာမြန်မာဘက်ကမေလမှာပြန်ဖွင့်ပေးခဲ့ပြီမဲ့လေထိုင်းကအရေးပေါ်အမိန့်ကြောင့်နေမြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာဖို့ကန့်သက်ချက်ကိုမေလကုန်ထိထပ်ပိတ်ထားပြန်ပါတယ်မေလလယ်ကစပြီးနေပြည်ကိုဖြတ်တန်းသွားလာလို့ရတဲ့ထိုင်းဘက်ကကားဂိတ်တချို့ပြန်ဖွင့်ပေးခဲ့ပြီမဲ့လေထိုင်းနိုင်ငံသားတွေအတွက်သာဖြစ်ပြီးမြန်မာပါဝင်နိုင်ငံသားတွေနေမြေကျော်ပြီးခရီးသွားလာခွင့်တွေမရကြသေးပါဘူးဒီအတွက်ကိုပိုင်ကားငယ်တွေကိုငှားပြီးလာကြတဲ့မြန်မာတွေလည်းလမ်းတဝက်မှာနေဖမ်းဆီးခံရရပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်